မာနိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးအကြောင်းပါခင်ဗျာ။ဆိုမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ပြည်ပြောင်းလဲလုပ်နေတယ်။နိုင်ငံတကာလည်းထောက်ခံကြတယ်။ပံ့ပိုးပေးကြတာလည်းရှိတယ်။အခုဒီပတ်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေဆိုတဲ့သူပြောင်းပြီးတော့မှအဲမှာဘူဝမ်ကိုပြီးတော့နိုင်ငံလောက်ဒီကတအဝိုင်းပါဝင်လုဆောင်ကြတာလည်းတွေ့ရတယ်နော်။ဆိုတော့ဒီလိုပြောင်းလဲမှုတွေဖြစ်လာတာလေဟာဒီမြန်မာနိုင်ငံထဲမှာဆိုရတယ်ပြောပါတော့ကြောင်းလဲမှုလို့ဆောင်ဖို့သူအပ်တယ်လို့ဘောပေါက်လာတဲ့အတွက်လာတာမှုရှင်နဲ့ဒီပါ PR တွေကြောင့်ပါတယ်။
PR တွေကြောင့်လည်းတော့မဟုတ်ပါဘူး။ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီကြောင်းလဲမှုအတွက်ကိုအကွဲနဲ့ဒီ policy development နဲ့တွဲနေပေါ့နော်။နိုင်ငံရေးအတွက်ကျွန်တော်တို့ policy development နဲ့တွဲနေတယ်။တွဲနေတဲ့အားဖြင့်ပြီးဆုံးပြီးတဲ့အချိန်မျိုးမှာကျွန်တော်တို့နောက်ပြီးတော့ကျွန်တော်တို့ဒီပြည်သားတွေအနေနဲ့ရတယ်ဒီလိုပြောနေတဲ့ဟာကိုလူလားနေတယ်ဆိုတော့ဒီလိုရှိနေပြီးမှနောက်ပြီးတော့အစိုးရတဲ့လက်တက်လာတက်လာစီဒီချမှတ်တဲ့ကသူ့ကိုဆုံးဖြတ်ပြီးဆောင်းလိုက်တယ်ဟုတ
်ကဲ့ပါအခုလိုပြင်ပြောင်းလဲမှုတွေလုပ်နေမြန်မာကမှအောင်မြင်တိုးတက်တာတွေလည်းအများကြီးရှိပါတယ်ဟိုကွင်းလင်းပြောင်းလဲလာတယ်လည်းအများကြီးရှိတယ်ဒါပေမဲ့ဟိုအခုတာမကြီးတဲ့ဒီမှာဘာတာမကြီးဆိုသူကိုပို့ပြီးတော့နားလဲမှာပေါ့ပလက်တမကမှာမြန်မာနိုင်ငံကိုစားပြုပြီးနေရဆိုတော့နိုင်ငံတကာအတန်တော်နေနဲ့ဒါရန်ချစ်ပြီးဆက်ဆံကြရတယ်ဆိုတော့ဒီပြည်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာနိုင်ငံတကာကပြောနေကြတဲ့စံရင်းစံနှုန်းတွေနဲ့ကန့်ညီမှုရှိရတာဥပမာဆိုလို့ရှိရင်လင်းလွတ်လပ်ခွင့်လိုမျိုးလူ့ခွင့်ရေးလိုမျိုးတွေမှာသူတို့တစ်ခါတခါဟိုပြည်ပြောင်းနေကြလို့ဒီလွတ်လပ်တင်လာမလို့လာတဲ့ဘူးဆိုပြီးတော့ထောက်ပြနေကြတာလည်းရှိတယ်အဲ့ဒါတွေကရောစံရင်းစံနှုန်းတွေနဲ့သူတို့ပြောနေကြတာတွေနဲ့လက်တွေ့နဲ့ဘယ်လိုပေါ်ဆောင်မှုရှိပါလဲအဲ
ဟိုပြည်ပြည်ဒီပြည်ပြောင်းလဲမှုအဲဒီကြောင့်ဒီကြောင့်လေးအင်းဒီကြောင့်လေးပြဿနာပါပေါ့နော်ဟိုတိုးတက်မှုရှိတယ်လို့ဆိုတာအဲဆန်နေဆန်နုံးနဲ့ဆန်နိုင်ရှင်နဲ့ဆိုလို့ဒီပါတယ်ဟောကျွန်တော်တို့ပြီးခဲ့တဲ့နော်ဟိုနည်းနည်းလေးငါးနဲ့မတိုင်ခင်ကအဲဒါသူတို့ကျွန်တော်တို့ဒါတော့မဟုတ်ဆိုတော့လက်ထက်နဲ့စာလို့ရှိရင်နော်အခုချိန်အများကြီးကြောင်းနေတာကိုဒီပြောက်နေတယ်ဒါပေမဲ့အခုအမေရိကန်နိုင်ငံလက်ရှိအောက်ရရှိနေတဲ့ဒီမိုကရေစီဆန်နေဆန်နုံးနဲ့တဲ့တိုင်းနေမှာကျွန်တော်တို့အနေနဲ့ညှိကွင်းနေတယ်လို့ပဲထင်ကြပါတော့ကျွန်တော်တို့အနေနဲ့ဒီသတင်းလောက်ခွင့်မီဒီယာလောက်ခွင့်နော်ဟိုလောလောဆယ်ဆယ်ဆယ်ပြန်ဒါရိုက်နဲ့ပတ်သက်လို့ဒါအလင်းမြန်ဆုံးဆောင်ရွက်ပေးလို့ရတယ်နော်ဒီကိစ္စလုပ်ငန်းတွေအားသာဆောင်ရွက်နိုင်ဆောင်ရွက်ပေးရဖြစ်ပါတယ်ကျွန်တော်နိုင်ငံရဲ့သတင်းမီဒီယာလောလောဆယ်လို့နော်အဲဒီလိုပဲလို့ဒီအားတွေအခုကျွန်တော်တို့အဖြစ်တော်အစားပြီးတော့ပါကျွန်တော်တို့အမြင့်ဆုံးဟုတ်တော်ကအလင်းလာတော့မှရှိရှိနေပါတယ်
ဟုတ်ကဲ့တမကြီးအခုဆိုရင်တမကြီးကအညာနာပြည်နယ်အညာနာပိုလိစ်မြို့ကိုရောက်နေတယ်ဒီမှာအမေရိကန်မြန်မာဆက်ဆံရေးမိလာကအညာနာတက္ကသိုလ်ကဦးဆောင်ချက်ပါတယ်ဒီအမေရိကန်မြန်မာဆက်ဆံရေးကတမကြီးကသူ့အတွက်တော့ပြည့်စုံပြီးတော့ဒီမှာဘယ်လိုလဲပြောတယ်ဆိုတော့ဒီလိုမျိုးနေရာကနေလောက်တာတကယ်ဆက်ဆံရေးကနေလောက်တာဟာမြန်မာနိုင်ငံအတွက်ကောအမေရိကန်နိုင်ငံအတွက်ဆက်ဆံရေးမှာဘယ်လောက်ကြီးများအကျိုးပြောင်းမှုရှိတယ်လဲဘယ်လောက်ကြီးအောင်မှုရှိတယ်
အာဒါကတော့အများကြီးကြိုးရှိနေပါလေဟိုကျွန်တော်တို့ဘာလို့ဆိုတော့2015ခုနှစ်ကမြန်မာနိုင်ငံနဲ့မှတ်တမ်းအရေးကြီးအချိန်ကာလဖြစ်ပါတယ်နောက်ဒီမှာဒီ policy maker တွေရောနောက်ပြီး business man တွေအားလည်းဒါမြန်မာနိုင်ငံမှာရဲ့အလားအလာပေါ့နော်ဟိုအမီကစောင့်ကြည့်နေရတဲ့အချိန်ပဲအဲတော့မြန်မာနိုင်ငံဘယ်လောက်ထိထုတ်တက်ကြောင်းလမ်းမျိုးတွေလောက်လာပြီလဲဘာ challenge တွေရှိနေကြကြလဲ business လုပ်ဖို့အတွက်ဘာခွင့်လမ်းတွေရှိနေသေးလဲနောက်ဘယ်လိုအခက်အခဲတွေရှိနေတယ်လဲဒါတွေကိုဒီမှာကျွန်တော်ကန္နာဘောင်းဆောင်ကညီမဒီမှာလက်တွေ့အလုပ်လုပ်ကင်နေတဲ့နော်ဟိုလုပ်ငန်းရှင်တွေရောအကယ်ဒမီတွေရောနောက်အစိုးရကိုယ်စားလှယ်ပေါ့ကြာအစိုးရကိုယ်စားလှယ်ဒါကျွန်တော်ကြီးရတာဝန်ကြီးတွေပဲမလာနိုင်တဲ့အတွက်ကျွန်တော်တို့ကညီမနိုင်ငံကိုယ်စားကျွန်တော်လည်းကျွန်တော်တို့ဆောင်ရွက်နေတယ်အရှင်းပြမရတယ်နောက်ပြီးတော့ကျွန်တော်ဒီမှာဒီအကယ်ဒမီဒီတက်တူကအကယ်ဒမီအပြင်နောက်ကြဒီမှာလည်းညီမဒီမှာတကယ်လက်တွေ့လုပ်ကင်နေတဲ့ USCIG တို့နောက်ကျွန်တော်တို့ဒါလားကောမတ်ပုံပုံလေးခတ်ချာအဲ့ဒီပုံစံတွေအနေပြီးတော့ဒီ process မှာပါဝင်နေတဲ့ပုံစံတွေကလာပြီးတော့ရှင်းပြမယ့်အရာဖြစ်တာမြန်မာနိုင်ငံရဲ့လက်တွေ့ပြည်ခြေနေပြီးလို့ကောင်းကောင်းသဘောပေါက်သွားပြီးတော့မှန်ကန်တဲ့ policy တွေချမှတ်နိုင်လိမ့်မယ်လို့ပြောလိုက်ပါတယ်။ဟောဒါအဲ့ဒါကျွန်တော်ဒီမှာဆင်းလေးချက်တွေဟာလည်းပဲကျွန်တော်ရှင်းနေပြီးဒီ policy maker တွေ state policy တွေကိုဆိုကြည့်တယ်။ရောက်ပါပြီ။ရောက်လာလို့ကျွန်တော်ရဲ့အခြေအနေကိုနားလည်ပြီးတော့နိုင်ငံဆက်လက်ပြီးတော့သက်ဆိုင်ရေးပုံမှန်တွေ့မြင်ရတာထောက်ပြပေးတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုနောက်တစ်ခုကအခုဒါနိုင်ငံတကာမှာထိတန်းရောက်နေတဲ့ဒီတစ်ခုလည်းဖြစ်တယ်။ဒါလည်းဆိုတော့ဒါလက်ရှိဒုက္ခတွေပေါ့နော်။ဒီနိုင်ငံတကာခေါ်နေကြတာတော့လူပညာတွေပေါ့။မြန်မာဆိုရတော့ကံကလေးတွေလို့သတ်မှတ်ထားတယ်။ဆိုတော့ဒီလူတွေအရေးဟာအခုနိုင်ငံတကာမှာပြောနေကြတာ၊သတင်းမီဒီယာတွေမှာအစိုးရတွေရောပြောနေကြတာ။ဒီလူတွေဟာ ဟိုလူညာလေးဖြစ်တယ်ဆိုပြီးတော့သူတို့ကဟိုအကုန်သူကဆက်လာတဲ့လူတွေအဲ့လိုမျိုးအများစုကိုအဲ့လိုတိမ်ကြုံပြီးပြောလိုက်ပြောနေတာရှိပါတယ်ညီမအစိုးရပြောလာတော့ဒီလူတွေကပင်္ဂလီတွေဖြစ်တယ်ပင်္ဂလီအစိုးရလည်းပြောတယ်ဟိုတော်တော်လေးကဖမ်းမိတဲ့အချိန်မှာလည်းဒီသူတို့ကိုသူတို့ဝန်ခံထားတာတွေကျွန်တော်တို့ပြောရတယ်သူတို့ဒီပင်္ဂလီနိုင်ငံကထွက်ပြေးလာတဲ့လူတွေဖြစ်ပါတယ်ဆိုဝန်ခံတဲ့လူတွေလည်းရှိတယ်တော်ရင်းညာတွေလည်းပါကောင်းပါမယ်ကျွန်တော်ပင်္ဂလီကပြောနေကြတယ်အဲ့တော့အဲ့ဒီအပေါ်မှာကတမကြီးဆိုလို့ရှိရင်ဒါပြဒမကမှာဒီမနက်ကကိုစားပြုနေတာဆိုတော့အများရတာကြုံတွေ့နေရမှာပဲဒီကရနေနေလောက်ကလည်းတမကြီးကိုရင်ဒီကိစ္စတွေကိုအခုကကာဝယ်ပြောဆိုခဲ့ရတာလည်းကျွန်တော်တို့ကြားဘူးပါတယ်အဲ့တော့အခုဒီချိန်မှာရောအဲ့လိုမျိုးဒီမှာတမတယောက်ကိုနိုင်ငံတကာအဲ့လိုပြောတာဆိုတာတွေတရားပြတာတွေရှိနေပြီလားဘယ်လိုမျိုးပြန်လဲပြီးတော့တမကြီးနေနဲ့ခုကကာဝယ်ပြောဆိုနေတာတွေရှိပါလား
နာမည်မင်းကလည်းသိကြရတယ်ကျွန်တော်နံပါတ်1လေးတိကျတဲ့ကိစ္စပဲပြောပါမယ်။ဒီစီးဒုက္ခတဲ့နံပါတ်သက်ပြီးတော့ဒါကျွန်တော်တို့ကြည်အောင်နိုင်ငံရေးဝန်ထမ်းကလည်းတရားဝင်ဒီပြတော်ရရရှိချက်တွေထုတ်ပြန်တာပါပဲ။အဲ့တော့ကျွန်တော်တို့လည်းဒီစီးဒုက္ခတွေဖြစ်နေတဲ့ဒီပြဿနာပေါ့နော်ဒီပြင်မဲ့တဲ့အဲဒီစီးဒုက္ခတွေတွေကျွန်တော်တို့ဒီဒီမကုန်ကုန်ကူးပြီးလို့ဆိုရတဲ့အကြံပြုလို့ဆန္ဒပြုတဲ့အတွက်လည်းကျွန်တော်လည်းများစွာကိုရင်းစားတာကိုရင်းစားနိုင်ပြီပါတယ်။ဒီလည်းမကောင်းပါဘူးပြောနေတာဖြစ်တယ်ဒါမှလို့ဒီလေဒီဒုက္ခတွေဖြစ်နေတဲ့ကိစ္စကမြန်မာနိုင်ငံဘက်မှာဖြစ်နေတဲ့လူမျိုးဥက္ကဋ္ဌရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေကြောင်းလို့နော်အဲ့လိုအခုတည်းကိုကျောင်းစင်းမြင့်လို့ပေါ်ပြပြီးတော့ဒါအဝေးမှဆွဆွဲနေတာတွေကတော့အမှန်တရားမှားရွေးပါတယ်။ဒါကျွန်တော်တို့လက်တွေ့မှာအဲ့ဒါကိုလည်းပတ်သက်ပြီးကျွန်တော်တို့လုံးဝလက်မဖတ်ဖြစ်လို့ဆိုတော့ဒီဒေသီဒုက္ခတွေလည်းဥပမာကျွန်တော်တို့နိုင်ငံကနေပြီးတော့နော်ကဲတင်ထားတဲ့ဒီဒုက္ခတွေနေရာချင်းတော့ပါတယ်နော်ဒီသင်္ဘောကြီးတဲ့မှာဆိုရင်အဲ့ကဒီအာလုံးကြီးပါပေါ့နော်အနေအကျတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတာကိုစစ်ဆေးတွေ့ရှိရပါတယ်ဒါကိုကုလသမဂ္ဂအထူးကိုယ်စားလှယ်တွေနော် UN ကကုလသမဂ္ဂခံနေကိုယ်စားလှယ်တွေပါကြီးရှိသူတို့ကလည်းတော့ပုံပေါ်ဖန်ဆန်းလုပ်ပါတယ်အဲ့တော့ဒီဒေသီဒုက္ခတွေအများစုကဒီရဟန်းပြည်နယ်ရလာတဲ့ဘင်္ဂလားဒေ့ရှ်အေးဟုတ်ကူနောက်ပြီးတော့ဟိုညသွားပြီအများစုကကျွန်တော်တို့ဟို 60-70% တော့ဒီကျွန်တော်တို့အနောက်ဖြစ်နိုင်ငံเนาะတခြားနိုင်ငံကထွက်လာတယ်ဆိုတဲ့အမင်းလာတဲ့နိုင်ငံကလည်းဒီလိုမျိုးထွက်လာတယ်ဆိုတာအဲတင်းဒါဒီမှာတော့ကွန်ဖန်လို့ထားပါတယ်ဝါစစ်ပြန်တဲ့တင်းနဲ့မှသူလည်းပါတယ်ဒီဒီအဲဒီဒီဒီလိုခါလေအများစုကဘင်္ဂလားဒေ့ရှ်ကဟောပေါ့နော် economy migrate ကများတယ်နော် UAE ရဲ့ပတ်ကောက်လို့အလုပ်ရှာဖို့ထွက်လာတယ်အဲဒီကအများစုဖြစ်တယ်ဆိုရင်ထားပါတယ်နောက်ပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဌာနအရာဒါတော့နောက်ပြီးတော့အော်စတြေးလျနိုင်ငံရဲ့ဘူမိကလည်းသူကသူ့ကိုပြောပါတယ်အဲဒီသူတို့ကိုယ်တိုင်လည်းဒီဟာလက်ခံထားတော့သူကစီစစ်ကြည့်ထားတော့ကြည့်တဲ့အခါမှာအများစုကဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့ဒီလူကတွေဖြစ်ပါတယ်ဒီအင်ဂျင်နီယာလာနေနေတော့ပါပါတယ်ဒါပေမဲ့အများစုကဘင်္ဂလားဒေ့ရှ်ဒါပေမဲ့လို့သတင်းမီဒီယာဖော်ပြလာတာဒီလူမျိုးအကုန်လုံးဟာဟိုမြန်မာနိုင်ငံကလာတာဒီဖြစ်တဲ့အတွက်ကြောင်းရင်းစင်းနေဒီရခိုင်ပြည်နယ်ဖြစ်နေတဲ့ပြဿနာကြောင့်လို့မြန်မာနိုင်ငံတကာနိုင်ငံတော့ဖြစ်ပေါ်ချတာကတော့လုံးဝလက်လက်ပတ်ခံနေတဲ့အခြေအနေအလုံးဖြစ်ပါတယ
်ဒါတော့ဒါသမကြီးပြောတဲ့ဆံမလိုက်ဘလို့ရှေ့ဆက်ပြီးတော့ဒီပြဿနာကိုဖြေရှင်းရမယ်ဆိုတဲ့အချက်တွေပါပါတယ်ဒီတော့ဒီမှာအစိုးရရဲ့ရည်တည်ချက်ကတော့ဟိုဒီကနေ့မြန်မာဆွေးနွေးရပြောတာလေကျွန်တော်ကြားရရှိပါတယ်။ဒီပြဿနာကမှာဟောနိုင်ငံကဖက်စီပါလေ။အမှကြီးလို့နေတဲ့ဒီ policy တိုင်းဆက်ပြီးတော့ကြည့်ပါမယ်ဆိုတော့ပေါ်လာတာ။အဲဒါကပြဿနာကဒီလာတာတော့ပါတော့ဒါမှမဟုတ်လည်းဟိုလူကြီးရဲ့ policy ရဲ့စုလို့ရပါတယ်ဆိုလို့ရှိရင်ဒီလိုမျိုးဘူပေါင်းအမှကြီးတို့ကချပြသေးတယ်လားချပြထားလားရှိပါလား။အ
ဲဒီ
ဟာနိုင်ငံကဝိုင်းကိုလုံးဆောင်ကြဖို့ဆိုတဲ့ပုံစံမျိုး
ကျွန်တော်တို့ဒါပထမဆုံးဆိုတာဒါဟိုဘန်ကောက်မှာအဲကျင်းပခဲ့တဲ့နောက်ဒီဒီကိုအန်ဒီဒီကျွန်တော်ဒီလေးစီးခီးတဲ့ဒုက္ခရဲ့ပြဿနာဖြစ်ရှိအတွက်ဒေတာရင်းစင်မှာဆွေးနွေးရနိုင်ငံ၁၇နိုင်ငံတက်တဲ့ UN ဖွဲ့စည်းတဲ့ Global တက်တဲ့ AQ ကိုမြန်မာနိုင်ငံလည်းဒါအဆင့်မြင့်ဆိုတဲ့နိုင်ငံကြီးဝင်ကြတဲ့အဲနိုင်ငံကြီးဝင်ကြီးအထူးကိုယ်စားလှယ်တယောက်ဥဆောင်ပြီးတော့အာတက်ရောက်ခဲ့ပါတယ်အဲ့တော့ဒါလည်းကျွန်တော်တို့ကနေပြီးဒီပြဿနာကိုပုံဖြစ်ရှင်းဖို့ကျွန်တော်တို့အနေနဲ့ဒါအဆောင်တော်နေဒီအားရှိပါတယ်အဲ့တော့ဒေသဆင်ဒေသအဆင့်မှာဒီပြဿနာဖြစ်ရှိနေတဲ့အခြေအနေမျိုးမှာပေါ့နော်ကုလသမဂ္ဂကမျက်နှာသာမှာဒီခွင့်ရေးကိုအလုံးပြုပြီးအဲ့ဒီခွင့်ရေးကိုကျွန်တော်တို့ခုလုံးလုပ်ပြီးတော့ပေါ့နော်ရဟန်းကိစ္စကိုဟိုကြောင်ဖြစ်တယ်ဆိုပြီးမိမောင်းထိုးပြီးတော့ဖြစ်ရှင်းတာမျိုးအဲ့အဲ့လိုမျိုးလုပ်လာတာမျိုးကျွန်တော်အနေနဲ့ဟိုအဲ့လိုမျိုးကျွန်တော်တို့အဆင့်မှာပါဘူးအဲ့တော့နောက်ဟိုကျွန်တော်တို့ရခိုင်ပြည်နယ်ဒီကတိုးတဲ့အဲ့ဒီအတွက်တိုးတဲ့ရေတွေလည်းကုလသမဂ္ဂကဟိုနောက်ခဏဒီ ဟိုခုနဟိုနေစည်းနှစ်ခြားဆရာမများတို့အခုလည်းအဖွဲ့စည်းတဲ့နောက် NGO တွေကအများကြီးမှရောက်နေကြပါတယ်သူလည်းအခုကြီးလည်းပြီးနေပါတယ်ကျွန်တော်ရှိမှလည်း Coordination Center ကဖွင့်ပြီးတော့ကိုပါသူတို့အခုကြီးပြီးရေပံ့ပိုးပေးနေပါတယ်ကျွန်တော်နိုင်ငံကနေပြီးတော့ Humanitarian Assistance တွေညှင်းဆွနေတာဆိုတာလည်းမဟုတ်ပါဘူးအဲဒါပြီးတော့ကျွန်တော်တို့ရဲ့ approach ကတော့ဒီလေးစီးရှိတဲ့အဲဒီကဖြည့်ရှင်းဖို့ရခိုင်ပြည်ကဖြည့်ရှင်းဖို့ဆိုရှင်ကျွန်တော်တို့လိုအပ်တဲ့အဲ့ရခိုင်ပြည်နယ်တစ်ခုလုံးပေါ့နော် community လူအုပ်တိုင်းဝိုင်းတစ်ခုလုံးတို့ကိုလိုအပ်တဲ့အကူအညီပေးကြမယ်ပေးကြရမယ်နောက်ပြီးရခိုင်ဒေသတစ်ခုလုံးခွန်ပြိုးမှုရရှိအောင်လုပ်ပေးရမယ်လူတွေခွန်ပြိုးမှုရအဲ့တို့ကိုနိုင်ငံတွေကဝိုင်းဝန်းအကူအညီပေးရပါဘူးအဲ့လိုအကူအညီပေးကြခြင်းအပြင်အလုပ်ကိုင်ခွင့်လန်းတွေရလာမယ်လူတွေကနောက်လုပ်ကိုင်ခွင့်လန်းတွေရလာမယ်ပညာရေးကျန်းမာရေးအစီအစဉ်တွေမြင့်လာမယ်အဲ့လိုမျိုးမြင်လာတယ်ဆိုလို့ရှိရင်ဒုတိယဟိုဥမတောင်းလာလို့ရှိရင်ပေါ့တရားတော်ရံဖြစ်ဟိုဟွာပေါ့
ပြ
ဿနာလည်းနည်းလာတယ်ဟိုဒီရဲ့ဟွာတရားနဲ့တရားအခိုက်ဟွာတိုက်ခိုက်နေတဲ့ action တွေလည်းကြော်နေတော့အဲ့တော့နိုင်ငံတကာကနေပြီးတော့ဒီလိုဟို issue ကိုနော်ဟိုကျွန်တော်တို့လက်မခံရခေါ်ဖို့ဒီသုံးနေမယ်ဆက်နောက်ပြီးတော့ဟိုဘာလို့ညာအဲ့တော့သူတို့လိုချင်တဲ့ပုံစံမျိုးနဲ့ဒီကပြာပြီးပြီးတော့တိုက်တမှုဖြစ်ချင်းနိုင်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကိုယ်တိုင်ကဥပဒေချင်းလုပ်ပြီးတော့ကျွန်တော်တို့တက်တက်ကြွကျွန်တော်တို့ရခိုင်ပြည်နယ်ဝန်ကြီးကိုဖိတ်ခေါ်လာပြီးတက်တက်ကြွကိုဖြစ်ချင်းနေတယ်အဲ့ချန်ပီယံတွေချပြီးဖြစ်ချင်းနေတယ်အဲ့လိုဖြစ်ချင်းတဲ့လုပ်ငန်းတွေမှာပို့ပြီးတော့အခက်အခဲအဟန္တရာတွေဖြစ်နေတယ်เนาะအဲ့တော့အဲ့ဒီတကမြန်မာအစိုးရနဲ့မြန်မာရခိုင်ပြည်နယ်အစိုးရကတော့ဒီတွင်အနေအထားအခြေအနေကိုအသိဆုံးပေါ့เนาะအဲ့တော့ဒီမှာဒီကိစ္စဟာဘယ်လောက်ဆန္ဒပြသူရှိတယ်အဲ့အဲ့လိုနေဆိုင်လို့ရှိတော့ဒီပဲနိုင်ငံရေးအခြေအနေဒီနေ့ကတော့သူရဲ့ဒီလူမျိုးရေးစီးပွားရေးအခြေအနေနဲ့အဲဒါဟိုကြိုက်ညီတဲ့ဖြည့်ရှင်းမှုပုံစံမျိုးနဲ့သူတို့အနေနဲ့ဟိုဖြည့်ရှင်းနေပါလေဟိုဟိုကုလသမဂ္ဂ UNDP ဖွဲ့စည်းနေတာကျွန်တော်တို့လောက်လုပ်နေပါလေကျွန်တော်တို့ရည်ရနေတာမဟုတ်ပါဘူးဟုတ်ကဲ့
ဆက်မကြည့်ဘူးတက်ဆုံးနေပြီကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်ဟုတ်ကဲ့